ထိုင်းမြန်မာနိုင်ငံဖျားသုံးစုမျိုးအတွင်တရားမဝင်စီးပွားရေးလုပ်ငန်းနဲ့လောင်းကစားလုပ်ငန်းတွေလုပ်ကိုင်နေကြတဲ့တရုတ်နိုင်ငံသားတွေအနေနဲ့ဒီလမကုန်ခင်အထိဖျားသုံးစုမျိုးကနေအများဆုံးထွက်ခွာဖို့နဲ့လှိုင်းနာမှုမရှိရင်ထိတိရောက်အရေးယူသွားမယ်လို့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် TKP အဖွဲ့ကသတိပေးထုတ်ပြန်ထားပါတယ်ဖျားသုံးစုမျိုးခံတွေကတော့တရုတ်လူမျိုးတွေကြောင့်ဒေသခံတွေရဲ့လူမှုစီးပွားရေးအပေါ်ထိခိုက်ရတဲ့အကြောင်းပြောဆိုနေကြပါတယ်။ဒါပေမဲ့လည်းတရုတ်လူမျိုးတွေအလွယ်တကူထွက်ခွာသွားဖို့ဆိုတာဖြစ်နိုင်မှာမလားဆိုပြီးတော့စံတရနဲ့လည်းစောင့်ကြည့်နေကြပါတယ်။ဒီအကြောင်းဖျားသုံးစုကနေတင်ပြပို့ထားတာကိုတော့ကိုစံကျော်ကပြောပြပါမယ်ရှင်။
ကရင်ပြည်နယ်ဖျားသုံးစုမျိုးအတွင်းမှာအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေအွန်လိုင်းလောင်းကစားလုပ်ငန်းတွေအခြေချပြီးလာရောက်လုပ်ကိုင်တာမရှိဖို့ထိုင်းနိုင်ငံဘက်ကအရင်အတိုင်းလျှက်စစ်မီနဲ့လောင်းစားစီတွေအ мян ဆုံးပြန်လည်ပြေးပို့စေဖို့အတွက်ကြိုးပမ်းလှုံ့ဆော်သွားမယ်လို့ DKBA Democracy အကျိုးပြုပြည်ရင်တက်မတော်ကတနင်္ဂနွေနေ့ကသတိပေးထုတ်ပြန်ထားပါတယ်။တရားမဝင်စားတောက်ကုန်ရောင်းချတဲ့တရုတ်လူမျိုးတွေကာစီနိုလောင်းကစားနဲ့ဒိန်းလုပ်ငန်းလုပ်ကိုင်နေတဲ့တရုတ်လူမျိုးတွေအနေနဲ့ဖေဖော်ဝါရီလမကုန်ခင်ဖျားသုံးစုမျိုးကနေအ мян ဆုံးထွက်ခွာဖို့လိုင်းနာမှုမရှိရင်ထိတိရောက်ရောက်အေးအေးယူသွားမယ်လို့တတိပေးထားပါတယ်။ဒါအပြင်ဖျားသုံးစုမျိုးအတွင်တရုတ်နိုင်ငံသားတွေတရားမဝင်ဝင်ရောက်မှုမရှိသေးဘူး။ထိရောက်စွာပိတ်ပင်တားမြစ်သွားမယ်လို့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ထိုင်းမြန်မာနယ်စပ်မှာအွန်လိုင်းငွေလိမ်လုပ်ငန်းနဲ့လောင်းကစားလုပ်ငန်းကြောင့်ထိုင်းအစိုးရကကျေးဇူးမီးနဲ့73စီတင်ပို့တာတွေဖျက်တောက်ခဲ့ကြောင်းနဲ့ဒီအပေါ်မှာဖျားသုံးစုမျိုးကံတွေလူမှုစီးပွားရေးထိခိုက်နေတာမှုတွေခံစားနေကြရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုဆိုရင်ဖျားသုံးစုမျိုးမှာကျေးဇူးမီးနဲ့ထုတ်လုပ်တဲ့စားတောက်ကုန်ပစ္စည်းတွေဈေးနှုန်းမြင့်တက်လာတဲ့အပြင်တောက်သုံးရီရှားပါမှုနဲ့ရင်ဆိုင်နေရတယ်လို့ကိုယ်တိုင်တွေ့ကြုံနေရတဲ့မျိုးကံတူက VOA ကိုခုလိုပြောပါတယ်
မီးနဲ့ချင်းမရှိတဲ့အခါကျတော့ဒီကျက်စင်းမီးနဲ့ပတ်သက်တဲ့လောက်ငါနဲ့အကုန်လုံးရဆိုင်ကုန်တယ်။နောက်ဆုံးဝက်ရှော့တွေကစားလာ။မီးလာတဲ့အတွက်ကျွန်တော်ရေးတင်ရတဲ့ခါတည်းရေးရှားပါလာတယ်။ဒီတန်းဆက်ရုံနေလဲမလဲပတ်နိုင်ဘူး။တုံးရောတောက်ရောရှားပါလာတော်တော်ခက်ခဲပါလား
။ဒီမိုကရေစီအကျိုးပြုကင်းတက်မတော် DKB ကတောင်းဆိုထားသလိုတရုတ်နိုင်ငံသားတွေကအလွယ်တကူထွက်သွားမယ်မထင်ဘူးလို့မျိုးကန်တူကပြောပါတယ
်။ဘဝကင်းစင်သွားပြီဆိုရင်တော့အခုမူလအပေါ်မှာအတိုင်းကိုနားလည်ရပြန်လဲပြီးတော့အဆင်ပြေသွားမယ်လို့တော့ပြောလင်းတာပါလို့အခုဆိုရင်ဒီလူတို့ကဘလောက်တော့ခါရတတိတလုံးအားစတက်ခဲတလုံးအားစကျွန်တော်မမတ်ချောင်းစဉ်းတော့မရဆိုလာစီဆိုမစဉ်းစားနဲ့ကျွန်တော်တော့တိုက်ပြီးတော့မထင်ဘူးဗျာသူတို့ထွက်သွားမယ်ဆိုတာရတော့မဖြစ်နိုင်တော့ဘူးထင်တာမယ်အဲ့ဒါကိုကျွန်တော်တို့ကစောင့်ကြည့်တာဒီလူတို့ကစောင့်ကြည့်တာသူတို့ပြောတဲ့အတိုင်းဘယ်လိုမျိုးကျလာမယ်ဆိုတာကိုပဲစောင့်ကြည့်နေတာ။ဒါကြီးကိုပြချပြီးတော့ဒီပြုတ်နေရသွားမယ်ဆိုတာကိုဒီမှမရောဘူး
။တရုတ်နိုင်ငံသားတွေရောက်လာပြီးနောက်ပြဿနာအမျိုးမျိုးကြုံရတဲ့အကြောင်းနဲ့အခုလိုထိုင်းဘက်ကအေးအေးယူနှိမ်နှင်းချိန်မှာဖျားသုံးစုမျိုးကံတွေဂျာတဲ့ကနေမစီမဆိုင်နေနေရတယ်လို့လည်းမျိုးကံကပြောဆိုပါတယ်
။အရင်တော့ကျွန်တော်တို့ဖျားသုံးစုမှာတရုတ်ကရှီချဖို့မျိုးနဲ့ခိုးလာပြီးတော့စကားပြောတာမှအတံမထွက်ရဘူး။ဒီလောက်ကနေအချို့ကြီးကဂျန်နီယာနဲ့ပတ်သက်ချင်မှာလာမြဲဘူး၊လာခွင့်လည်းမရှိဘူး။အခုကတော့တရုတ်မျိုးတော်ကြီးတို့ဖြစ်လာတာ။တို့ရဲ့ချင်းလာလေကိုပပါဝိဒာပြည်သူတို့တွေကတော်ဖျားနေကြတဲ့ဘက်ကိုရောက်လာလေ။ပုံမျိုးပြင်းတွေရောက်ကုန်ပြီ။တန်ရအောင်မှတောက်လို့မပြီးသေးဘူး။အထာချားပြီးသွားပြီလေအစ်မကြီးလေ
။ဒီမိုကရေစီအကျိုးပြုကျင်းတက်မတော် DKP လေအမှတ်နှစ်နီးပြည်ဟာအဖွဲ့ကဘုံမူကြီးစောအေဝမ်လက်မှတ်ရေးထိုးထုတ်ပြန်တဲ့ကြေညာချက်မှာတော့တရားမဝင်အွန်လိုင်းငွေကြေးလိမ်လည်မှုလုပ်ငန်းနဲ့အွန်လိုင်းလောင်းကစားတဲ့လုပ်ငန်းတွေဖျားသုံးစုမျိုးအတွင်အခြေချလုပ်ခွင့်မရှိသေးဘူးနဲ့ဒေတာခန်တွေရဲ့လူမှုစီးပွားထိခိုက်နေတာမှုရှော့ချလာအောင်အစွမ်းကုန်ကြိုးပမ်းသွားမယ်လို့ပါရှိပါတယ်ခင်ဗျာ။